ခုကိုမင်းကိုနိုင်တို့ရဲ့88အဖွဲ့နဲ့ NLD နဲ့ပေါင်းပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလူထုဟောပြောပွဲတွေကိုရန်ကုန်နဲ့မန္တလေးတွေမှာလုပ်မယ်။ဒီတော့ NLD နဲ့ပေါင်းပြီးတော့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကြည်ကြဲပြန့်ပြန့်အခုလိုလှုပ်လာရတာဘလို့အခြေအနေတွေကြောင့်ဘာကြောင့်လဲလို့ပြောနိုင်မလဲရှင
်။အတိတ်ကတော့ဗျာဒီမျိုးသားဒီမျိုးသူဖွဲ့ချုပ်ကဖွဲ့စည်းပုံပြင်မှုတွေမှာလှုပ်ရှားဆုံးအတက်ကြွဆုံးပဲဗျာ။နောက်ပြီးတော့လည်းအဓိကကျတဲ့အင်အားစုပါပဲဗျာ။အဲ့တော့ဒေါ်ဆန်းစုကြည်ရဲ့စကားတွေအလုပ်တွေအပေါ်မှာပြည်သူလူထုကနှိုးချမှုဟိုအများအားရှိတယ်ကအဲ့တော့လူတွေအသက်အလိုအဆုံးကဘာဖြစ်မလဲဆိုတာကိုကျွန်တော်တို့အဓိကကြည့်လိုက်တဲ့အခါကျတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးပဲအဲ့တော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ရလိမ့်မယ်တကယ်လို့တက်တက်ကြွကြွလှုပ်ကြမှာပါနေရာမှာအသီးသီးရှိတဲ့ကျွန်တော်တို့ကိုင်ရက်တွေအချင်းချင်းချိတ်ဆက်ပြီးတော့ပေါင်းပြီးတော့လှုပ်ကြမှာပေါ့
ဟုတ်ကဲ့ဒါပေမဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်ထဲမှာပြင်နိုင်ဖို့အတွက်ဒီကော်မတီတွေတောင်ဖွဲ့ပြီးတော့လုပ်နေကြတာရှိတယ်အဲ့တော့ကိုမင်းကိုနိုင်အနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်ထဲမှာပြင်နိုင်မယ်လို့မထင်ဘူးလားရှင
်ဖွဲ့စည်းပုံကိုလွှတ်တော်ထဲကပြင်လို့ရလို့ကတော့ပြင်ပြတာအကြပြုပေါ့ဗျာတကယ်ကြတော့ဘာဖြစ်လို့လဲဆိုတော့အမတ်အများစုရထားတဲ့အဖွဲ့အစည်းတွေကိုနိုင်ကောပြင်ရှင်စိတ်မရှိလို့မပြင်ခဲ့ကြတာပေါ့အဲ့တော့တကယ်ပြင်ရှင်စိတ်ရှိတဲ့သူတွေကတော့အခုဥဆောင်ပြီးတော့ကြိုးပမ်းပြီပေါ့ကြိုးပမ်းပြီဆိုတဲ့အနေအားမှာလွှတ်တော်ထဲမှာနောက်ဆုံးဆုံးဖြတ်တာပင့်ပြော်တာပေါ့သို့တော်လည်းပဲဒီပြည်သူတရားလုံးကဘလောက်လိုလားနေတယ်ဆိုတာကိုတော့သိကြဖို့လိုတယ်လေအဲ့တော့လေခါလို့ဆိုလိုချင်တာလွတ်တော်ထဲမှာတကယ်မပြီးခဲ့တော့လေအပြင်ကအင်အားတွေနဲ့ပေါင်းပြီးတော့ဒါကိုနံပါတ်1နှိုးဆိုရတယ်ပြီးတဲ့ခါကျရင်ပြင်ဖို့တကယ်ကိုလိုအပ်တယ်ဆိုတာကိုပြနိုင်ရလိမ့်မှာပေါ့
ဟုတ်ကဲ့ဒီတော့လွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေတွေကအဓိကကြားတယ်ပေါ့လေဒီပုံမှန်436ကိုပြင်ဖို့အတွက်ဘလို့အခက်အခဲတွေရှိနေတယ်ဘာကြောင့်အခက်အခဲတွေရှိနေတယ်လို့ထင်တာပါလဲရှင
်အခုဟာဒီလိုဗျပြင်နေဆိုတဲ့နေရာမှာကဘယ်ဟာကိုပြင်မှာလဲဆိုတာကအဓိကဟုတ်ဗျအရေးမကြီးတဲ့ကိစ္စတွေပြင်နေစလုံးပေါင်းနေပြင်မယ်ဖြီးတာဒါမျိုးကတော့ဟိုပြင်နိုင်တာပေါ့ဗျအဓိကကျွန်တော်တို့တစ်ချက်တည်းအဲ့ဒီပုံမှန်436ပေါ့ဒါကဟိုပြောရမယ်ဆိုတော့ဖွဲ့စည်းပုံတွေကအရေးကြီးတဲ့ပုံမှန်တွေကိုပြင်ဖို့အတွက်ကိုပဲအဲ့ဒီပုံမှန်ကိုပြင်ရမှာပေါ့အဲ့တော့ဗာလဲဆိုတော့ဖွဲ့စည်းပုံ amendment procedure ပေါ့ဗျအဲ့ဒါကတော့ဟိုအဓိကအကြဆုံးတကားကြီးပဲပေါ့အဲ့ဒီတော့ကိုပွင့်သွားတယ်ဆိုလို့ရှိရင်ရပါပြီ
ဟုတ်ကဲ့ဆိုတော့နိုင်ငံတော်သမ္မတကရောဒီကာကွယ်ရေးဦးစီးချုပ်ကောပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မှာဒီပြင်တဲ့အခါမှာဥပဒေအတိုင်းပြင်မှာလို့ပြောတယ်ဆိုတော့ဒီလိုအခြေအနေတွေပေါ်မှာရောကိုမင်းကိုနိုင်ဘယ်လိုမြင်ပါလဲရှင
်ဒီလိုကဥပဒေကိုကမတရားတစ်ဖက်တည်းကြီးဆွဲထားတာနော်အခွင့်အလူးခံထားတာဖိနှိပ်ချုပ်ချယ်မှုတွေပါနေတာဆိုတော့အဲ့ဒီအတိုင်းသွားပါဆိုတဲ့အခါကျတော့တရားလားမတရားလားဆိုတော့ကြည့်ရလိမ့်မယ်တရားမျှတမှုကလည်းနံပါတ်1ဖြစ်တယ်နောက်တစ်ခုကအဲ့ဒါကပြည်သူလူထုရဲ့ရွေးချယ်ကြေညာထားတဲ့ကိုယ်စားလှယ်တွေရေးဆွဲခဲ့တာမဟုတ်ဘူးကြအဲ့တော့ကျွန်တော်တို့ကတစ်ဖက်ကလည်းကအမျိုးသားပြန်လည်တင်ပြရင်းနဲ့တွားနေရသေးတယ်ဆိုတော့ဟိုတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ပါနာလူပဲဖြစ်ဖြစ်ပေါ့နော်မပြောဘူးဆိုလို့တော့မရဘူးကြအဲ့တော့လူရင်းပြောရမှာဆိုလို့ရှိရင်တော့ညင်းတဲ့သူကတော့ဒီထက်ပိုပြီးပြင်းထန်တာမျိုးတွေတော့ကျွန်တော်တို့ကြုံမှုပါတယ်ဘာဖြစ်လို့လဲဆိုတော့မဆလာတော့ကပါတီဆောင်ဒီမိုကရေစီကိုမပေးဘူးဆိုပြီးတော့ညင်းတာပဲကျွန်တော်တို့ပြည်သူတရားလုံးရုံးကန်လှချလိုက်တာလာပိုင်းတော့မခံပါဘူးအကုန်လုံးဘုံဘူးလဲရတာပဲသူတို့အဲ့တော့ကျွန်တော်တို့ကညင်းတဲ့အပေါ်မှာတော့တိတ်ပြီးတော့မထူးဆန်းဘူးဗျသဘောတူတယ်ဆိုမှလားအံ့ဩစရာရှိတာဟုတ
်ဟုတ်ကဲ့ဒါဆိုရင်လွတ်တော်ထဲမှာပုံမှန်436ကိုမပြင်နိုင်ဘူးဆိုရင်ဘာဆက်လုပ်ဖို့လိုမလဲဘလို့အခြေအနေတွေဖြစ်လာနိုင်မယ်လို့ထင်ပါလဲရှင
်ကျွန်တော်တို့ကလွတ်တော်ထဲမှာအမတ်တွေအများစုပါပေါ့ဗျာကိုယ့်ရဲ့သဘောထားကဘယ်လိုရှိတယ်ဆိုတာကိုရဲရဲတင်းတင်းပြောကြဖို့လိုပြီအဲ့ဒါဟာမျိုးတွေပုံမှန်ဘယ်လိုသဘောထားလဲဆိုတာကိုကျွန်တော်ပြုံးပြလင်းလင်းမိရတယ်မဲ့အဲ့တော့အဲ့ဒီကိုယ်စလဲတွေကိုပြည်သူလူထုကမှတ်ပြီးတော့ဒုတိယအပိုင်းနဲ့ဘာလို့ရမှာဆိုတော့ကျွန်တော်တို့ပြည်သူတွေနားလည်ပါတယ်အဲ့တော့ကျွန်တော်အချိန်တန်လို့ရှိရင်ဒီဥစ္စာကိုဆက်ပြီးတော့ထုတ်ပြန်မှာပေါ့အရင်ဆုံးအနေနဲ့တော့ကျွန်တော်တို့ငင်းငင်းချမ်းချမ်းနဲ့အကြမ်းမဖက်တဲ့နည်းနဲ့ကျွန်တော်တို့ကြိုးပမ်းကြည့်ရမှာပဲကြိုးပမ်းမှုနဲ့အတူကျွန်တော်တို့တကယ်စီးနှုံးညီညွတ်မှုကိုပြနိုင်ဖို့လည်းလိုပါတယ
်ဟုတ်ကဲ
့ပြည်သူလူထုနဲ့ဒီနိုင်ငံရေးကောင်းဆောင်နဲ့ညီညွတ်လို့ရှိရင်ကျွန်တော်တို့ဒုတိယပေါ့လေနော်ဟို plan B ဆိုတာမျိုးကစက်တိုက်လာရမှာပေါ့
ဒီတော့လွတ်တော်ထဲမှာဖွဲ့စည်းပုံပြင်ဖို့အခက်အခဲတွေရှိနေတာကြောင့်ဒီဖွဲ့စည်းပုံကိုပြင်ဖို့အဓိကစူးစမ်းနေတဲ့ NLD ပါတီနဲ့88အဖွဲ့တွေနဲ့ပူးပေါင်းပြီးတော့လှုပ်ရှားလိုက်တာလို့ပြောလို့ရမလားအဲ့တော့ကိုမင်းကိုနိုင်တို့အနေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်ဖို့အတွက်အဓိကဘာတွေလုပ်ရမလဲလို့ထင်ပါလဲရှင
်ဒီလိုကဟိုကျွန်တော်တို့ပြည်သူတွေနံပါတ်1သိဖို့လိုတယ်ပေါ့ဗျာသိတယ်ဆိုတာကြာကြာနာနာသိရမှာမျိုးဆိုတာပါအဲ့ဒီအရေးတစ်ချက်ပြည်သူကနိုးကြပြီဆိုရင်ပူးပေါင်းဆောင်ရွက်မှုပါလာမှာပေါ့ဥပဒေဆောင်ရွက်မှုကနေပြီးတော့ကျွန်တော်တို့လွတ်တော်အတွင်းရောလွတ်တော်ပြင်ပတွေမှာရောကျွန်တော်တို့အင်အားကောင်းအောင်လုပ်ပါတယ်အဲ့အဲ့အပြင်ကတကယ်ထပ်တူတာတိုင်းရင်းသားအင်အားစုတွေကကျွန်တော်တို့အဲ့တော့ဒီကနေ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အတူတွဲပြီးတော့အရေးကြီးနေတာကတိုင်းရင်းသားတွေရဲ့ဥပဒေဆောင်ရွက်မှုကြအဲ့တော့ပြည်တွင်းငြိမ်းချမ်းရေးကိုပါ အမကန်ချက်ရှိနိုင်တဲ့ဖွဲ့စည်းပုံမျိုးဖြစ်တဲ့အတွက်ညီမနဲ့ဆိုတာမျိုးပေါ့ဗျာညင်ညင်မာမာကြဲကြဲပြန့်ပြန့်ကိုကြွေးကြော်ပြီးတော့တကယ်ဂရိတီတီနဲ့အလုံးလုံးနိုင်မှုလိုပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော့88အဖွဲ့နဲ့ NLD ပါတီနဲ့ပေါင်းပြီးတော့လာမယ့်ဈာဖြတ်ရွေးကောက်ပွဲတခါ2015ရွေးကောက်ပွဲတွေမှာဝင်ဖို့အစီအစဉ်ရှိပါလားရှင
်ကျွန်တော်တူတယ်အနေနဲ့ကတော့တရားဖက်လူအဖွဲ့အစည်းတွေမှာပဲကျွန်တော်တာဝန်ယူမှာဖြစ်ပါတယ်ကျန်တဲ့ကိစ္စကတော့တူချင်းတန်ရတန်ရပေါ့ဗျာကိုယုံကြည်ရာကိုအားတန်ရကုပြောင်းနိုင်ရပါတယ်ကျွန်တော်တို့အားပေးမှာပါအဲ့တော့ကျွန်တော်ဟာဒီအရက်ဖက်လူအဖွဲ့အစည်းအားကောင်းပေါင်းစပ်ရှိဖို့လိုအပ်တယ်အဲ့ဒီအတွက်အဲ့ဒီတာဝန်ယူမှာဖြစ်တဲ့အတွက်ရွေးကောက်ပွဲလို့ပါလို့ဟာကျွန်တော်နဲ့တိုက်ရိုက်ပတ်သက်မှာမဟုတ်ပါဘူးကျွန်တော်ဟာအားပေးတဲ့သူတစ်ယောက်ပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆိုတော့88အဖွဲ့ကရောနိုင်ငံရေးပါတီထောင်ပြီးတော့ဒီရွေးကောက်ပွဲတွေဝင်ဖို့အစီအစဉ်ရှိပြီလားရှင
်ကျွန်တော်တို့ရဲ့အလို့ကျတိုင်းဟာတက်ရောက်မှုကိုတော့စဉ်းစားဖို့လိုတော့ပေါ့အဲ့တော့ပါတီတစ်ခုထောင်မြင်တဲ့အစိတ်ရှိကြမယ်ဆိုရင်တော့အဲ့ဒီထောင်မဲ့သူတွေဟာသူ့ပါတီထောင်လာခြင်းအခြေတိုင်းဒီမှာဒီပြည်သူလူထုတွေဒီမိုကရေစီကိုလိုလားတဲ့နိုင်ငံသားတွေရဲ့သဘောထားတက်ရောက်မှုဘလောက်ဘလို့ဖြစ်မလဲဆိုတာကိုလည်းအားလုံးဖြည့်သွင်းစဉ်းစားသင့်ပါတယ်နောက်တစ်ခုကရုပ်ပွဲဝင်ရင်ရတယ်ဆိုရင်ပါတီထောင်မှတစ်ခုလည်းမဟုတ်ပါဘူးတခြားနည်းလမ်းတွေရှိပါတယ်တခြားမိမိတို့ယုံကြည်ရာမိမိတို့လက်တွဲနေတဲ့ပါတီတွေနဲ့ပူးပေါင်းပြီးတော့ရုပ်ပွဲဝင်လို့လည်းရပါတယ်အဲ့တော့နည်းလမ်းအတွေ့အကြုံရှိတဲ့အတဲကပေါ့လေတင့်တော်ကဘယ်ရွေးတင်ပါလဲပါတီထောင်မှဖြစ်မယ်လို့ဆိုတာမျိုးတော့ကျွန်တော်တူးတဲ့သဘောကတော့အဲ့လိုတော့မရှိပါဘူးရှင
်ဟုတ်ကဲ့ကိုမင်းကိုနိုင်ကျေးဇူးများကြီးတင်ပါတယ်ရှင်